ရန်ဖြစ်တဲ့အာဏာရှင်အစိုးရနှစ်ပေါင်းများစွာကြီးစိုးတဲ့နိုင်ငံတွေမှာတိုးတက်ဖွံ့ဖြိုးမှုနှေးပါတာကိုလေ့လာတဲ့အခါမြန်မာနဲ့ကျူးဘားနိုင်ငံကိုဥပမာပေးတာများပါတယ်။ကမ္ဘာ့ဘဏ်စစ်တမ်း CPIA Country Policy and Institutional Assessment မှာဗမာအစိုးရရဲ့အရေးအသွေးဟာအညံ့ဆုံးထဲမှာပါဝင်နေတာတွေ့ရပါတယ်။အနည်းဆုံးကိုအဆင့်၁အမြင့်ဆုံးကိုအဆင့်၆တန်ပတ်ပြီးအကဲဖြတ်တဲ့အခါမှာဗမာအစိုးရလုပ်ငန်းတွေဟာအဆင့်နှင့်ကြော်ကြော်သာရှိပါတယ်။တိုင်းပြည်အုပ်ချုပ်ရေး Public Administration နဲ့ပတ်သက်တဲ့အရေးအသွေးကတော့အဆင့်နှစ်သာရှိလို့အညံ့ဆုံးစည်းဝင်ဖြစ်နေပါတယ်။ NLD အစိုးရတက်လာတဲ့အခါဖွံ့ဖြိုးတိုးတက်လာမှာမို့ဒုက္ခသုခတွေနှီးကုန်းချုပ်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့ဒီမိုကရေစီအစိုးရအတိုင်းစွန့်ဆောင်နိုင်မယ်လို့မပြောနိုင်ပါဘူး။ဥပမာဝန်ဆောင်လုပ်ငန်းစွန့်ဆောင်နိုင်မှုမှာတရုတ်ကွန်မြူနီကအိန္ဒိယဒီမိုကရေစီတက်သားနေပါတယ်။မနစ်ကတရုတ်ပြည်သားတဦးချင်းရဲ့ပြည်မြဝင်ငွေဟာဒေါ်လာ8000ကျော်ရှိပြီးအိန္ဒိယပြည်သားရဲ့ပြည်မြဝင်ငွေဟာဒေါ်လာ1000ကျော်သာရှိပါတယ်။ဒါကြောင့်အာဏာရှင်ပုံစံတွေထဲမှာစွန့်ဆောင်နိုင်တဲ့အစိုးရရှိသလိုဒီမိုကရေစီပုံစံတွေထဲမှာလည်းမစွန့်ဆောင်နိုင်တဲ့အစိုးရတွေရှိပါတယ်။
အနှစ်90စစ်တပ်ကြီးစိုးစင်ကဖွဲ့စည်းထားတဲ့ဗျူရိုကရေစီရန်တရားနဲ့နိုင်ငံပိုင်လုပ်ငန်းတွေကို NLD အစိုးရကကင်တွယ်ရမှာမို့ဒီနေရာမှာပြဿနာအများဆုံးပေါ်နိုင်တယ်လို့သုံးသပ်ကြပါတယ်။လွတ်တော်အနေနဲ့မလုပ်နိုင်တာတွေအများကြီးရှိပါတယ်။ဦးသိန်းစိန်အစိုးရဝန်ကြီးဌာနတွေရဲ့စီမံကိန်းကိုအမျိုးသားလွတ်တော်ကော်မတီကကွင်းဆင်းလေ့လာပြီးလေ့လာတွေးဆချက်ကိုအစီရင်ခံစာရေးပြီးလွတ်တော်ကိုတင်သွင်းပါတယ်။ဒီကိစ္စကိုဆွေးနွေးဖို့ဝန်ကြီးဌာနကိုဖိတ်ခေါ်တဲ့အခါမှာအဆုံးဖြတ်ပေးနိုင်တဲ့တာဝန်ရှိပုဂ္ဂိုလ်မလာတဲ့အတွက်လွှတ်တော်အနေနဲ့ဝန်ကြီးဌာနတွေကိုစစ်စစ်ဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။ဒါဟာကျန်းဖို့ဝန်ကြီးဌာနနဲ့ကျန်းဖို့လွှတ်တော်ရဲ့ဆက်ဆံရေးဖြစ်ပါတယ်။ NLD ကတော့အစိုးရစွမ်းရည်ရှိဖို့ဝန်ကြီးဌာနတွေကိုရှော့ပစ်ရမယ်လို့ကြေညာထားပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာကြေညာတဲ့အတိုင်းမစွမ်းဆောင်နိုင်တာကိုဒီမိုကရေစီနိုင်ငံတိုင်းမှာတွေ့နိုင်ပါတယ်။
ဝင်ကြီးဌာနတွေဖြစ်ကြတဲ့ပြန်ကြားရေးဆက်သွယ်ရေးနည်းပညာလျှက်စစ်ဆက်မှုယထာပို့ဆောင်ရေးစတဲ့ဌာနတွေအောက်ကနိုင်ငံပိုင်စီးပွားရေးလုပ်ငန်း၉ခုမှာအရှုံးပေါ်တယ်လို့ဗန္ဒယေဝင်ကြီးမကြာမီကပြောသွားပါတယ်။အကြီးအကျယ်အဂတိလိုက်စားတာဝင်ကြီးဌာနတွေပါ။အနည်း90ကျော်အဂတိလိုက်စားတဲ့အစိုးရရန်တရားကိုပြုပြင်ပြောင်းလဲဖို့ဆိုတာအပြောရွယ်သလောက်လုပ်ရခဲ့ကြောင်းဦးသိန်းစိန်အစိုးရကတက်တည်ပြနေပါတယ်။စီအစိုးရကမှခေါင်ကမိုးမလုံတာကြောင့်အစိုးရရန်တရားတစ်ခုလုံးအချင်းပြက်ကုန်တာကို NLD အစိုးရကပြုပြင်ရမှာဖြစ်ပါတယ် NLD အစိုးရဟာကြီးမားလာတဲ့တာဝန်တွေကိုတပြိုင်တည်းထမ်းဆောင်ရမှာလို့ဖြစ်နေပါတယ
်အစိုးရတစ်ခုရဲ့စွမ်းဆောင်နိုင်မှုကိုတိုင်းတာတဲ့အခါမှာပြည်သူအကျိုးပြုလုပ်ငန်းဘယ်လောက်လုပ်ပေးနိုင်တယ်လဲဆိုတာကိုကြည့်လေ့ရှိပါတယ်စစ်တပ်ရဲတပ်နဲ့ဘယ်လိုပြစီရန်တရားအပေါ်ဘယ်လောက်ဩဇာညောင်းတယ်လဲဆိုတာကိုသုံးသပ်ပြီးအကဲဖြတ်တာမျိုးလည်းရှိပါတယ်မြန်မာနိုင်ငံမှာဒီအဖွဲ့အစည်း၃ခုစလုံးစစ်ဘုအုပ်ချုပ်တဲ့ဝန်ကြီးဌာနတွေလက်အောက်မှာရှိပါတယ်။ဒါကြောင့်အခွင့်အထူးကစစ်ဘုအုပ်ချုပ်တဲ့ဝန်ကြီးဌာန၃ခုအပေါ်မှာ NLD အစိုးရကဘယ်လောက်ဩဇာရှိတယ်ဆိုတာကိုကြည့်ပြီးစွမ်းရည်ကိုတိုင်းတာနိုင်ပါတယ်။ကာကွယ်ရေး၊နယ်စပ်ရေးရာနဲ့ပြည်ထရေးမှာဦးသိန်းစိန်အစိုးရအပြောနဲ့အလုပ်မညီတာကိုမကြာခဏဝေဖန်ကြပါတယ်။ပြည်သူအကျိုးအတွက်အခွန်တော်ဘယ်လိုစည်းကြပ်ပြီးဘယ်လိုသုံးတယ်ဆိုတာကိုကြည့်ပြီးအစိုးရစွမ်းရည်ကိုတိုင်းတာနိုင်ပါတယ်။
အခုစစ်ကြတဲ့ဥပဒေစီရင်15မျိုးကိုဝန်ကြီးဌာန6ခုရဲ့လက်အောက်ခံဌာန9ခုကစစ်ကြနေတဲ့စနစ်ဖြစ်တာမို့အင်မတန်ရှုပ်ထွေးတယ်လို့မနစ်ကထုတ်တဲ့ကမ္ဘာပါအုပ်စုရဲ့ Investment Climate Assessment စာရမှာဖော်ပြထားပါတယ်။စီအစိုးရလက်ထက်မှာဒေါ်လာဗိုလ်ချုပ်နဲ့ခရိုနီအရင်းရှင်တွေကြိတ်ဝိုင်းကကြီးစိုးတာမို့လူတစုသာအကြီးအကျယ်ချမ်းသာပြီးအစိုးရဟာရတဲ့ရလိုက်တဲ့အခွန်တော်ကိုတောင်မရနိုင်ပဲဖြစ်ခဲ့ရပါတယ်။အခွန်တော်ဝင်ငွေနှေးပါတဲ့အတွက်စင်ဟာဇာတကိုအားကိုးနေရတာဟာရေရှည်တိုးတက်ဖွံ့ဖြိုးဖို့ခက်ခဲတယ်လို့ဆိုပါတယ်။ NLD အဖွဲ့ချုပ်ရဲ့ရွေးကောက်ပွဲကြီးညာဇာတမှာအဂတိလိုက်ဆိုင်မှုတိုက်ဖြတ်ရေးလည်းပါဝင်ပါတယ်။ဦးသိန်းစိန်အစိုးရတက်ခါစားကလည်းအဂတိလိုက်ဆိုင်မှုတိုက်ဖြတ်ရေးဆွေးနွေးပွဲတွေလုပ်ပြီးအကြီးအကျယ်စော်ဩပါတယ်။ဒါပေမဲ့သုံးသိန်းလောက်လက်စားတာကိုခွင့်ပြုရတဲ့အခြေအနေကိုရောက်သွားပါတယ်။လပင်းနိုင်မှာလုတ်ပံခွင့်ရတဲ့နေရာမှာမြန်မာတဲ့တာသူဟာဘင်္ဂလားဒေ့ရှ်ပဲရှိပါတော့တယ်။ကုမ္ပဏီ30ရာခိုင်နှုန်းကသာတရားစီရင်စနစ်ကိုယုံကြည်ပုံရပါတယ်။အကျဉ်းဆိုးတွေကိုဘယ်လိုတိုက်ဖျက်ပြီးပြည်သူအကျိုးဘယ်လောက်သေဖို့နိုင်တယ်လဲဆိုတာကိုကြည့်ပြီး NLD အစိုးရတည်းရဲ့စောင့်ဆောင်မှုအရေးအတွေးကိုအကဲဖြတ်ရပါလိမ့်မယ်ခင်ဗျာ။